ပြည်စုံကိုတော့ဘန်ကောက်မှာရောက်နေတဲ့ဝိုင်းတော်သားကိုဇော်ဝင်းလိုင်းဆက်ပြီးတော့ပြောပြပေးပါရှင်။
ဟုတ်ကဲ့ပါအခုရွေးချယ်လိုက်တဲ့သမရလောင်း၃ဦးကတော့စစ်အစိုးရအတွင်းရေးမှူးတီဘိုဂျိုကြီးတီဟာတူရတင်အောင်မြင့်ဦးပြည်သူ့လွတ်တော်ကိုယ်စားလှယ်တွေဘက်ကလက်ရှိဝန်ကြီးချုပ်တာဝန်ယူထားတဲ့ဘိုဂျိုကြီးဟောင်းဦးသိန်းစိန်တို့အပြင်တိုင်းရင်းသားကိုယ်စားလှယ်တွေထဲကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအမည်စင်းတင်သွင်းထားတဲ့ရှန်တိုင်ရင်သားအမျိုးသားလွတ်တော် ရောက်ပြီးစစ်အစိုးရကကြောရောင်နောက်ခံပေးထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေအမည်စင်းတင်သွင်းထားတဲ့ကိုယ်စားလှယ်တွေပါပြည်သူ့လွတ်တော်အတွက်အမည်စင်း၂ယောက်တင်သွင်းထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝန်ကြီးချုပ်ဦးသိန်းစိန်နဲ့ဖလုံစောပါတီကဦးစောသိန်းအောင်တို့ကိုလွတ်တော်အတွင်းမဲခွဲရွေးချယ်ကြတဲ့အခြေအနေတွေကိုတော့ NDF အမျိုးသားဒီမိုကရေစီအင်အားစုကအထူးကထားလဲဖြစ်စမ်းကြောင်းမြို့နယ်ကနေရွေးကောက်တင်မြှောက်ခံထားရတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးစိုးဝင်းကပြောပြပါဗျာ။
ကျွန်တော်တို့ပြည်သူ့လွှတ်တော်မှာကတော့ဦးသိန်းစိန်တမဒရွေးကားပါတယ်။ဒုတမဒပြောတာနော်။ဦးသိန်းစိန်ကထောက်ခံမဲ286မဲရပါတယ်။အဲဦးစောသိန်းအောင်ကနော်သူက38မဲရပါတယ်။ပေမဲက17မဲပါ
။ NDF ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးဝင်းပြောပြခဲ့တာပါ။အမျိုးသားလွှတ်တော်အတွင်းတမရလောင်းရွေးချယ်တဲ့အခြေအနေတွေကိုတော့တွန်တေးကော်မူကွမ်းညံကုန်းမြို့နယ်တွေကိုကိုစားပြုပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေအမျိုးသားလွှတ်တော်အတွက်ရွေးကောက်တင်မြှောက်ခံထားရတဲ့လွှတ်တော်ကိုယ်စားလှယ်ဇေကဘာဥခင်ရွှေကပြောပြပါဗျာ
။ကျွန်တော်တို့အမျိုးသားလွှတ်တော်ကလေကျွန်တော်တို့ပါတီကနေပြီးတော့ဒေါက်တာဆိုင်းမောင်ခန့်ကိုကျွန်တော်တို့တင်လာပါတယ်။တခြားပါတီကဒီ NDF ကနေပြီးတော့ဒေါက်တာမြညာနာစုเนี่ยจานะอพ่วยเนี่ยดร.เอหมองตินาเด้ตินาพี่ดินี่เมเนี่ยจานเรายื้อจาได้เฉยมาจารุปาร์ตี้อ่ะดร.ไซมอกคั่นโหเมบอง140เนี่ยตัวนายยาชีตัวเลยเปเมอ่ะตะเมဖြစ်ပြီးတော့ดร.เอหมองอ่ะ28เมရပါတယ်အားလုံး168ခုလုံးเมထည့်ပါတယ်အဲ့ဒါနဲ့ကျွန်တော်တို့အမျိုးသားဒီလွတ်တော်ကနေပြီးတော့ดร.ไซมอกคั่นကိုဒုတိယမရအနေနဲ့တင်ပြီးဖြစ်တဲ့အတွက်ကြောင့်မနေ့ကမှကျွန်တော်တို့ဟိုပြည်တော်စုလွှတ်တော်ကြီးကျွန်တော်ခေါ်ပါမယ်ခေါ်ပြီးရင်တော့ကျွန်တော်တို့ဒီကဒေါက်တာဖိုင်မောက်ခန့်တော့ပြည်သူလွှတ်တော်ကဗကြွကြီးသိန်းစိနောက်ဟိုတမရဝတက်လာတဲ့ဗကြွကြီးတရားမြစ်ဦးအဲ့သုံးဦးရရနေပြီကျွန်တော်တမရရွေးပါမယ်ပန်ချိုင
်ဟုတ်ကဲ့တမရဘက်ကတော့ဟိုဗကြွကြီးတရားသူရတရားမြစ်ဦးကိုတင်တယ်သူတယောက်တည်းတင်တယ်ဆိုတော့သူတို့ဘက်ကတော့ပြန်မဲမရှိသူပဲတမရ
ပြန်ဆိုင်မရှိဘူး
အဲ့တော့အဲ့ဒီ၃ယောက်ကိုမနေ့ပြန်မဲခွဲကြမယ်ပေါ့နော်တမရဘသူဖြစ်တဲ့နေဆို
တမရဘသူဒုဒုကမနဲ့ယောက်တက်ပါမယ
်ဟုတ်ကဲ့အကဲဘသူရမယ်ထင်လဲအကဲ
ဘသူကြီးသိမ့်စိန်ပဲရဖို့များပါတယ်ဘာကြောင့်ဆိုလက်ရှိလဲသူကဝန်ကြီးနိုင်ငံတော်ရဲ့ဝန်ကြီးချုပ်ဖြစ်တဲ့ဖြစ်ဖို့နိုင်ငံတကာအတွေ့အကြုံကလည်းအများဆုံးပုံပုံဖြစ်နေပါတယ
်အမျိုးသားလွတ်တော်ကိုယ်စားလှယ်ဇေကဘာဥခင်ရွှေပြောပြခဲ့တာပါမနေ့ပြန်၁၀နာရီမှပြန်ဆမယ်လွတ်တော်နေရာပေါင်းရဲ့ပြည်တော်စုလွတ်တော်ကနေဒီကနေ့ရွေးချယ်လိုက်တဲ့တမရလောင်း၃ယောက်ကိုမဲခွဲဆုံးပြပြီးအများအများဆုံးရတဲ့သူကနိုင်ငံတော်တမရဒုတိယအများဆုံးရတဲ့သူကဒုတမရနဲ့တတိယအများဆုံးရတဲ့သူကတော့ဒုတမရနှစ်ဖြစ်လာမှာပါမဲခွဲပြီးထွက်လာတဲ့အဖြေတွေကိုချက်ချင်းကြေညာမယ်လို့လွတ်တော်မှတချို့ကပြောနေပေမဲ့လည်းလက်တွေ့မှာတကယ်ကြေညာချင်းရှိမရှိဆိုတာတော့စောင့်ကြည့်အောင်မှဖြစ်ပါတယ်ဘလို့ဝဲဖြစ်ဖြစ်အခုရွေးချယ်လိုက်တဲ့တမရလောင်း၃ယောက်စလုံးဟာစစ်အစိုးရဗိုလ်ချုပ်ကြီးတွေနဲ့စစ်အစိုးရကကြောရောင်နောက်ခံပေးထားတဲ့ကြံ့ခိုင်ရေးပါတီကကိုယ်စားလှယ်တွေဖြစ်နေတာကြောင့်လက်ရှိစစ်အစိုးရအတွင်းကသူတွေပဲအသွင်ပြောင်းပြီးအုပ်ချုပ်ရေးအာဏာကိုယူကြအောင်မှဖြစ်တယ်လို့အကြက်ခတ်တွေကတုံ့တက်ပြောဆိုနေကြတာပါ။ဒါကြောင့်လဲပါတီစုံဒီမိုကရေစီစနစ်ပုံစံပေါက်အောင်စစ်အစိုးရကနည်းမျိုးစုံသုံးပြီးစူးစမ်းနေပေမဲ့လည်းလွတ်တော်နေရာစလုံးမှာစစ်အစိုးရပါတီပဲကြီးစိုးထားသလိုစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းကလည်းရှိနေတဲ့အပြင်ကြံအတိုက်ခံပါတီတွေအနေနဲ့ပြောရေးဆိုခွင့်လုံးဝမရှိအောင်ဗက်ပေါင်းစုံကပိတ်ဆို့တားဆီးထားတာကြောင့်ဒါဟာတပါတီအာဏာရှင်စနစ်ပဲလို့နိုင်ငံရေးကဲခတ်တွေကဝေဖန်ပြောဆိုနေကြပါတယ်ခင်ဗျာ